နိုင်ငံတကာကအထူးစိုးရိမ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဒီကနေ့မှလုံခြုံရေးကောင်စီမှစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းကိုတက်ဆက်သေးနားဆင်ပါရှင်။ဒီကနေ့ညူယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာမြမအရေးပထမဆုံးအကြိမ်လူသိရှင်ကြားအစီရင်ခံတင်ပြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ပုတ်တဖူးနေ့ကကျင်းပတဲ့ညူယောက်ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရာစတီဖင်ဒူဂျာရစ်ကအခုလိုပြောပါတယ
် And just to confirm that the Secretary General will brief on the situation in Myanmar.
ညူယောက်ကောင်စီမှမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့မနေ့ဖြန်နေ့လယ်3နာရီမှာကုလသမဂ္ဂအတွင်းမှုချုပ်အစီရင်ခံစာတင်ပြဖို့ရှိတယ်ဆိုတာကိုအတည်ပြုပါတယ်။ဒါကပြန်ပြောင်းလိုက်တဲ့အစီအစဉ်မှာလုံခြုံရေးကောင်စီဥက္ကဋ္ဌဘက်ကလည်းထပ်ပြီးတော့တည်ပြုချက်ထုတ်ပြန်မှုရှိပါလိမ့်မယ်
။တဆက်တည်းပဲသီရိလင်္ကာနိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေတိုက်ခိုက်ခံရမှုကိုကုလသမဂ္ဂကစိုးရိမ်မကင်းဖြစ်မိကြောင်းစတီဗင်ဒူဂျာရက်ကအခုလိုပြောပါတယ
်။ And also on the issue of the Rohingyas UNHCR says that it's alarmed by
ထပ်ရိုဟင်ဂျာရေးနဲ့ပတ်သက်ရင်သီရိလင်္ကာနိုင်ငံမြို့တော်ကိုလံပိုအပြင်ဘက်ရိုဟင်ဂျာကလေးတွေနဲ့အမျိုးသမီးတွေအများဆုံးရှိနေတဲ့ဒုက္ခသည်ခိုလုံရာစခန်းတွေကိုမနေ့ကဝင်ရောက်တိုက်ခိုက်တဲ့အဖြစ်က UNHCR အနေနဲ့အထူးပဲစိုးရိမ်မိပါတယ်။အဲဒီစခန်းထဲကရိုဟင်ဂျာဒုက္ခသည်32ဦးကိုဒီနေ့အစောပိုင်းတုန်းကသီရိလင်္ကာရေတပ်ကနေကယ်ဆယ်ခဲ့တာဖြစ်ပြီးအဲဒီဒုက္ခသည်တွေကိုအကူအညီကာကွယ်ပေးတဲ့အတွက်သီရိလင်္ကာအစိုးရကို UNHCR ကအထူးပဲကျေးဇူးတင်ပါတယ်။အခုလိုဝင်ရောက်တိုက်ခိုက်မှုကြောင့်ဒုက္ခသည်တွေခိုးလုံတဲ့စခန်းထဲမှာကူညီလှုပ်ကိုင်နေတဲ့ UNHCR ကဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းစိုးရိမ်ပါတယ်
။လုံခြုံရေးကောင်စီမှဒီကနေ့မြမအရေးဆွေးနွေးပွဲဟာအလွန်အရေးကြီးကြောင်းနဲ့ပြင်သစ်အနေနဲ့လည်းဖိအားပေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တံအမတ်ကြီး Francer Delater ကအင်္ဂါနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောပါဗျာ
We as France push for a strong
ရင်းညာပြည်ထောင်စုအခြေအနေကိုဖြေရှင်းဖို့လူညွန့်ရင်းကောင်စီဘက်ကခိုင်မာပြီးညီညွတ်တဲ့တုတ်ပြန်ဆောင်ရွက်ချက်ထွက်ပေါ်လာဖို့ပြင်သစ်အနေနဲ့တွန်းအားပေးသွားမှာဖြစ်ပါတယ်ပြင်ထန်ပြီးညီညွတ်တဲ့တုတ်ပြန်မှုပါပထမအဆင့်ကလုံခြုံရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့လူသိရှင်ကြားရှင်းလင်းတင်ပြဖို့ပြင်သစ်ဟာအခြားလုံခြုံရေးကောင်စီအဖွဲ့ဝင်6နိုင်ငံနဲ့အတူတောင်းဆိုခဲ့တာဖြစ်ပါတယ်။ဒုတိယအဆင့်ကတော့အောက်တိုဘာလမှာပြင်သစ်ကလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာကိုဖီအာနန်နဲ့ကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အလို့သဘောတွေ့ဆုံပွဲအမြန်ဆုံးလုပ်နိုင်ဖို့စီစဉ်ထားပါတယ်။
ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေကအင်အားလွန်ကျွန်းသုံးပြီးနယ်မြေရှင်းလင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီထွက်ပြေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်လို့ပြည်နှစ်နိုင်ငံရဲ့သဘောထားကိုအခုလိုပြောပါတယ
် We are extremely worried by the situation in Myanmar
မြန်မာနိုင်ငံအခြေအနေကိုကျွန်တော်တို့အလွန်အလွန်စိုးရိမ်မကင်းဖြစ်မိပါတယ်လူသားချင်းစာနာထောက်ထားမှုနဲ့လုံခြုံရေးအခြေအနေဟာအလွန်ကိုအရေးကြီးနေပါတယ်ကျွန်တော်တို့ရလာတဲ့သတင်းအချက်အလက်တွေအရဆိုရင်ရိုဟင်ဂျာဒုက္ခသည်ပေါင်း 42,000 ကျော်ဟာသူတို့နိုင်ငံကနေထွက်ပြေးခဲ့ရပါတယ်။အများစုဟာကလေးငယ်တွေဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းဘက်ကပြင်သစ်သမ္မတမက်ခရွန်မေခွန်ပြောကြားတော့ကအဲ့ဒီမှာဖြစ်နေတဲ့အခြေအနေတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းပြင်းပြင်းထန်ထန်ပြောသွားပါတယ်။
အတွင်းမှုချုပ်ကိုယ်တိုင်လုံခြုံရေးကောင်စီမှမြမအရေးအစီရင်ခံတင်ပြဖို့မတိုင်ခင်ရှေ့ပြေးအဖြစ်ကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံ Jeffrey Feldman ကနေလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတကပိတ်စီရင်ခံခဲ့ပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာဩဂုတ်လ30ရက်နေ့ကပထမအကြိမ်နဲ့စက်တင်ဘာလ14ရက်နေ့ကဒုတိယအကြိမ်ဆွေးနွေးခဲ့ပါတယ်။တတိယအကြိမ်ဆွေးနွေးပွဲကိုတော့အောက်တိုဘာလအတွင်းကျင်းပမယ်လို့ Mr. Feldman ကပြောပါတယ်။စက်တင်ဘာလ5ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစာမှာတော့ရခိုင်ပြည်နယ်မှာလူသားချင်းဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့တိုက်တွန်းထားပါတယ်ရှင်